ဆက်တအားနာတိုင်းနဲ့၃နှစ်ခွဲရှိလာပြီဖြစ်တယ်မြန်မာနိုင်ငံမှာငြင်းချမ်းမှုလုံခြုံမှုမရှိဘဲအဆအဆချုပ်ယွင်းလာနေပေမဲ့နိုင်ငံတကာတိုင်းဝမ်းရဲ့တိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုမရဘဲဖြစ်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမန်ကြီးဦးကျော်မိုးထွန်းကဘုလိုခုနဲ့လုံခြုံရေးကောင်စီတက္ကသိုလ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်ငြင်းချမ်းရေးတိကျရေးနဲ့ရေရှည်တည်ထက်တဲ့ငြင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့မြန်မာပါဝင်ကုလသမဂ္ဂဖွဲ့ဝင်69နိုင်ငံကအကူအညီတွေကိုပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဏာသိမ်းစစ်တပ်လက်အောက်မှာငြင်းငြမ်းမှုလုံခြုံမှုဖွံ့ဖြိုးတိုးတက်မှုတစုံတရာမရှိဘဲနေရစွန့်ခွာသူ၃ထပ်သမားနှစ်တန်းထီရှိလာတယ်လို့လူသားစာနာမှုအကူအညီလိုအပ်သူကလည်း19တန်းလောက်ရှိလာနေတဲ့အတွက်အခုချိန်မှာပြည်သူတွေလက်တွဲပြီးစစ်အာဏာရှင်ပြည်သက်ချုပ်ငင်းဖို့တော်လှန်ရေးတပ်ဆင်နွှဲနေကြောင်းမြန်မာနိုင်ငံလက်ရှိအခြေအနေဟာတိတ်ကိုဆိုးရတဲ့အတွက်နိုင်ငံတကာတိုင်းဝမ်းကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေပေးကြဖို့အနာသိမ့်ထားတဲ့စစ်တပ်ကိုဖယ်ရှားနိုင်မှုသူတို့ရဲ့လက်နက်ခဲယံလေးရင်စီငွေကြေးစစ်စစ်မှုအားလုံးကိုဖျက်တောက်နိုင်အောင်နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ပေးဖို့တမန်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်တာဖြစ်ပါတယ်